အခုလာမယ့်ဒီဇင်ဘာလ5ရက်နေ့မှာကြာရောက်မယ့်ထိုင်းပြည်ဘူမိဘောရဲ့မွေးနေ့မှာထိုင်းအကျဉ်းထောင်တွေမှာအကျဉ်းချခံနေရတဲ့မြန်မာနိုင်ငံသားတွေကိုလူငယ်ချမ်းသာခွင့်နဲ့လွှတ်ပေးဖို့မြန်မာအစိုးရကထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကတဆင့်မြစ်တာရက်ခံထားပါတယ်။ထိုင်းထောင်စီရင်အရာဆိုရင်မြန်မာအကျဉ်းသား3000ကျော်ပဲရှိတယ်လို့ဆိုပေမဲ့မြန်မာနိုင်ငံဘက်ကအကူအညီတောင်းထားတဲ့စီရင်ထဲမှာတော့တောင်းကနန်းထီရှိတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာအတန်အမတ်က VOA မြန်မာပိုင်းကိုပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါမယ်ရှင်
။ထိုင်းနိုင်ငံတွင်အကြောင်းမျိုးမျိုးပြစ်မှုတွေနဲ့ထိုင်းထောင်အသီးသီးမှာပြစ်ဒဏ်ကြခံနေရတဲ့မြန်မာနိုင်ငံသားအချင်းသားတွေအတွက်အခုလာမယ့်ဒီဇင်ဘာလ5ရက်နေ့မှာကြာရောက်မယ့်86နှစ်မြောက်ထိုင်းဘရင်ကြီးဘူမိဘောအဒူရာဒက်ကေမွေးနေ့မှာလူငယ်ချမ်းသာခွင့်ရရည်နဲ့ပြစ်ဒဏ်လျှော့ပေါ်စေရည်မြန်မာအစိုးရဘက်ကမြစ်တာရက်ခံစာပေးပို့တောင်းဆိုထားတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးတင်ဝင်းက VOA မြန်မာပိုင်းကိုပြောပါရယ်
ဒီ VI မွေးနေ့ဒီမွေးနေ့ဆိုရင်ကျွန်တော်တို့ကတော့မတိုင်မီနဲ့ကြိုးပို့ထားတာပေါ့ဗျာနော်ကြိုးပို့ရဆိုတော့နာမည်စင်းတွေပြုစုပြီးတော့ငွေချမ်းသာခွင့်ဆိုမျိုးကြီးကျွန်တော်တို့ဟိုတင့်ပါတယ်ပြီးတော့ဟောပေါ့ဗျာတင်တာကမြန်မာပြည်တိုင်အောင်ပေါ့နော်ဟိုတက်တာခွင့်ရအောင်ပေါ့လေနော်ပြစ်ဒဏ်တက်တာခွင့်ရအောင်ဆိုတော့ကျွန်တော်တို့ကတင်ပေးပါတယ်
ထိုင်းတာဝန်ရှိတဲ့သူတွေရဲ့အဆိုအရကတော့ထိုင်းကျင်းတော်တွေထဲမှာမြန်မာနိုင်ငံသားအကျဉ်းသားထောင်ကနန်းပဲရှိတယ်လို့ထိုင်းဆိုရဘက်ကပြောပေမဲ့ထောင်ကျနေတဲ့မြန်မာနိုင်ငံသားတွေစီကမြန်မာတန်ယုံစီအကူအညီတောင်းခံစာတွေအရဆိုရင်တော့တောင်းကနန်းရှိနေတယ်လို့မြန်မာတန်အမတ်ကြီးဦးတင်ဝင်းကဆိုပါတယ်။အဲ
ထိုင်းတာဝန်ရှိတဲ့သူတွေပေါ့နော်ထိုင်းတရတာဝန်ရှိတဲ့သူတွေကတော့မြန်မာနိုင်ငံသားပေါ့လေအကျဉ်းသားတွေက3000ကျော်ကျော်လောက်ရှိတယ်ပြောတယ်။ဟုတ်ရောရှိတယ်ပြောတယ်အကျဉ်းသားလေးတွေရေးတဲ့စာထဲမှာကျတော့သူက2000လောက်ရှိတယ်လို့ပြောတယ်။အဲတော့ကျွန်တော်တို့ကဒီဘက်ကတာဝန်ရှိသူတွေပြောတာကိုယူရမှာပေါ့လေ။အကျဉ်းများအဖြစ်တော့အကျဉ်းသားလေးတွေကစာတွေရတယ်။နာမည်စင်းတွေရတယ်သူလက်မှတ်ထိုးထားတာတွေရတယ်။အဲအဲ့ဒီပုံမှန်မူတည်ပြီးတော့စုစည်းပြီးတော့မှကျွန်တော်တင်ပေးတာပေါ့နော်။တင်ပေးတာတွေကတော့ဟိုစုစည်းလို့ရသလောက်တွေကျွန်တော်တင်ပေးတာပေါ့ရ။တင်ပေးတဲ့အရေးအတွက်တွေတော့ယာကနန်းရှိမှာပေါ့နော်။ယာကနန်းရှိမှာပေါ့။အလုံးပေါင်းဆိုတော့ကျွန်တော်တင်တဲ့ဒီ500ကျော်ကျော်လောက်တော့ရှိပြီ။ဟိုခမန်းပေါ့နော်။
ထိုင်းဆိုရရဲ့မူအရာမူရစေဝါမှုကနေလွဲလို့တခြားပြစ်မှုတွေကိုပဲလူငယ်ချမ်းသာခွင့်ပေးဖို့ရှိတဲ့အတွက်မူရမှုနဲ့ထောင်ကျနေတဲ့မြန်မာနိုင်ငံသားအကျဉ်းသားတွေကိုတော့ပြစ်ဒဏ်လျှော့ပေါ်စေရေးကိုပဲလှုံ့ဆော်ပေးနိုင်တယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်က VOE ကိုပြောပါရယ်
။ဟိုအကျဉ်းများအဖြစ်ပေါ့ဗျာသူတို့ဒီမှာရှိတဲ့မူတွေပေါ့နော်မူတွေကတော့လူငယ်ချမ်းသာခွင့်ပေးတဲ့နေရာမှာမူရစေဝါပေါ့နော်မူရစေဝါနဲ့ပတ်သက်လို့ရှိရင်ကိလို့ခွင့်မရနိုင်ဘူးပေါ့နော်ဟိုအခြားပြစ်မှုတွေဒါလည်းရနိုင်တာပေါ့အဲ့ဒီမှာလေးလာကြည့်လိုက်လို့ရှိရင်လာသမျှစာတွေမှာပေါ့နော်ခမန်းကြည့်တာပေါ့နော်အဲ့လိုရာခိုင်နှုန်းအချင်းဆိုရင်60ရာခိုင်နှုန်း95ရာခိုင်နှုန်းလောက်ကတော့မူရင်းစင်းနဲ့ပတ်သက်တဲ့ပြစ်ဒဏ်တွေကြီးပဲဖြစ်တယ်သူတို့မြန်မာကျန်းသားလေးတွေကနေတန်ရုံကိုမြစ်တရခံတဲ့သူတို့ရဲ့ကိုရွေးချယ်တဲ့ပုံစံလေးတွေနဲ့သူကပို့ဖို့ပေးတာပေါ့အဲ့အဲ့ဒီမှာကြည့်လိုက်ရင်မူရင်းစင်းနဲ့ပတ်သက်တဲ့ပြစ်ဒဏ်တွေကြီးပဲများတယ်ဘယ်လိုပဲဖြစ်ဖြစ်လေးကျွန်တော်ကဒါတွေကိုစူးစီးပြီးတော့မှတင်ပေးတယ်သူလူငယ်ချမ်းသာခွင့်ရအောင်ဒီနေ့အဖြစ်တက်တောင်တက်ရဖြစ်အောင်ပေါ့နော်အဲ့လိုမျိုးလေးကျွန်တော်ကစူးစိပြီးတော့တင်းတင်းပေးခဲ့တာပေါ့လေ
ထိုင်းမရင်ကြီးနဲ့မိဖုရားကြီးရဲ့လူငယ်ချမ်းသာခွင့်နဲ့ထောင်ကနေပြန်လွတ်မြောက်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကနေဆက်တွေကနေတဆင့်တရားဝင်မိမိတို့နေရရင်းကိုပြန်ခွင့်ရှိအောင်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကစီစဉ်ဆောင်ရွက်ပေးနေပါတယ်လို့လည်းပြောပါတယ
်အများအပြားတော့သူတို့လွတ်သွားတာကိုသိကိုမသိလိုက်ဘူးတန်ယုံကတစ်ခါပြန်မှာအကြောင်းကြားတာရှိပါတယ်အကြောင်းကြားရင်တော့ကျွန်တော်တို့ညှိနှိုင်းပြီးတော့နေဆက်ပို့တာတို့ဘာလို့ပေါ့နော်သူသက်ဆိုင်အောင်ပြောတာရှိဒါပေမဲ့ကျွန်တော်တို့ရှိကိုအကြောင်းကြားတာတော်တော်နည်းပါတယ်ကာကန်ရှင်နေရတယ်ကျွန်တော်တို့ရှိကိုအဲ့ဒီအချိန်မှာအကူအညီတောင်းတာတွေလည်းနည်းတယ်အဲ့ဒါဆိုမရှိတလောက်ပဲ
မနေ့ကနိုဝင်ဘာလ17ရက်နေ့တုန်းကပြည်သူ့လွှတ်တော်မှာထိုင်းနိုင်ငံကအကျဉ်းထောင်တွေမှာအကျဉ်းချခံနေရတဲ့မြန်မာနိုင်ငံသားအကျဉ်းသားတွေအရေးနဲ့ပတ်သက်ပြီးတင်ငန်းညွှန်းမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကသက်ဆိုင်ရာပြည်ထောင်စုအဆင့်ကိုမေးမြန်းရမှာတော့ပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်မှူးချုပ်ကျော်စံမြင့်ကထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးတာဝန်ရှိတဲ့သူတွေအနေနဲ့ထိုင်းဘရင်ကြီးနဲ့မိဖုရားကြီးမွေးနေ့တွေမှာထောင်ကျနေတဲ့မြန်မာနိုင်ငံသားတွေလူငယ်ချမ်းသာခွင့်ပေးရေးမြစ်တာရက်ခံတောင်းဆိုထားတယ်ဆိုတာကိုပြန်လည်ဆွေးနွေးခဲ့ပါသေးတယ်ရှင်။